Indo-Pacific data ဖွံ့ဖြိုးရေးအစီအစဉ်တွေအတွက် American ပြည်ထောင်စုကဒေါ်လာ68ဘီလီယံကျော်ထပ်မံရင်းနှီးမြှုပ်နှံသွားမယ်လို့ American ဒုသမရ Mike Pence က Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးစည်းဝေးပွဲမှာပြောကြားလိုက်ပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြမှာပါရှင်
။ American ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးစစ်ပွဲဖြစ်ပေါ်နေတာကြောင့်ပြည်ကနေသတင်းပတ်ကွန်ဘိုင်းက Papua New Guinea နိုင်ငံမှာကျင်းပခဲ့တဲ့ Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးစည်းဝေးပွဲဟာသဘောတူညီချက်တစုံတရာမရပဲပြီးဆုံးသွားခဲ့ပါတယ်။အခုလိုသဘောတူညီချက်မရတာဟာနှစ်ပေါင်း30နီးပါးကြာမြင့်လာပြီဖြစ်တဲ့ APEC အဖွဲ့ရဲ့သမိုင်းမှာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ညီလာခံအတွင်းကမ္ဘာစည်းဝေးရာအခြေစုံနှစ်နိုင်ငံဖြစ်ကြတဲ့အမေရိကန်နဲ့တရုတ်တို့ကြားအပြတ်မှုတွေရှိနေတာကိုလည်းသိသာထင်ရှားစွာတွေ့မြင်ခဲ့ရပါတယ်။တရုတ်သမ္မတရှီကျင်းဖင်ကရှစ်တောင်အာရှဒေသနဲ့ကြံတဲ့ကမ္ဘာဒေသတွေကိုလမ်းပန်းဆက်သွယ်ရေးအရာချိတ်ဆက်ပေးပြီးဖွံ့ဖြိုးမှုတွေကိုဖော်ဆောင်ပေးနိုင်မယ်ဆိုတဲ့ One Belt One Road ရံဝန်တစ်ခုလမ်းကြောင်းတစ်ခုလို့ခေါ်တဲ့ခေတ်သစ်ပိုလာမစီမံကိန်းကြီးအကြောင်းအလေးပေးပြောကြားခဲ့သလိုပဲညီလာခံကိုသမ္မတဒေါ်နယ်ထရမ့်ကိုစားတက်လာတဲ့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကလည်းအမေရိကန်ရဲ့စီးပွားရေးအောင်မြင်မှုနဲ့ဒေတာရင်းအမေရိကန်ရဲ့ယင်းနှိမ့်မြုံနယ်မှုတွေအကြောင်းကိုအလေးပေးပြောကြားခဲ့ပါတယ
် An American growth as I said is driving global prosperity right here in the Indo-Pacific Over the past 2 years American businesses have announced more than 50
American ရဲ့စီးပွားရေးအောင်မြင်မှုတွေကIndo-Pacific data အပါအဝင်ကမ္ဘာလုံးရဲ့စီးပွားရေးကောင်းမွန်လာဖို့မြင့်တင်ပေးနေပါတယ်။လွန်ခဲ့တဲ့နှစ်နှစ်လောက်အတွင်းအမေရိကန်စီးပွားရေးကုမ္ပဏီတွေကဒေါ်လာ68ဘီလီယံကျော်တန်ဖိုးရှိတဲ့စီမံကိန်းပေါင်း 1,500 ကျော်လုပ်ဆောင်မဲ့အကြောင်းကြေညာခဲ့ပြီဖြစ်ပါတယ်။ Indo-Pacific data မှာအမေရိကန်ရဲ့ယင်းနှိမ့်မြှုပ်နှံမှုစုစုပေါင်းဟာဒေါ်လာ 1.4 ထရီလီယံရှိနေပါပြီ။ဒါဟာတရုတ်၊ဂျပန်၊တောင်ကိုရီးယား၃နိုင်ငံပေါင်းရဲ့ယင်းနှိမ့်မြှုပ်နှံမှုတက်တောင်ပိုပါသေးတယ်။ဒီဒေသမှာအမေရိကန်ရဲ့ယင်းနှိမ့်မြှုပ်နှံမှုတွေဟာထပ်တိုးဖို့ပဲရှိပါတယ်
။ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့ဒေသတွင်းမှာနည်းပညာပိုင်းဆိုင်ရာကဏ္ဍမှာလည်းယင်းနှိမ့်မြှုပ်နှံသွားမယ့်အကြောင်းကိုဒုသမ္မတမိုက်ပန့်စ်ကထည့်သွင်းပြောကြားခဲ့ပါတယ
်။ In America is taking action to spur greater investment in digital connectivity especially. This week we created the US ASEAN
အမေရိကန်ပြည်ထောင်စုဟာဒေသတွင်းမှာ digital နည်းပညာပိုင်းကဏ္ဍမှာယင်းနှိမ့်မြှုပ်နှံမှုတွေရှိလာအောင်လည်းစူးစမ်းဆောင်ရွက်ပေးနေပါတယ်။ဒါကြောင့်အရှေ့တောင်အာရှနိုင်ငံတွေမှာစိုက်ဘာနည်းပညာနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်အာဆီယံ Smart City Partnership ကိုစတင်အခောင့်အထည်ဖော်မဲ့အကြောင်းလဲကျွန်တော်တို့ဒီသတင်းပတ်ထဲမှာပဲစတင်ကြေညာလိုက်ပြီးဖြစ်ပါတယ်။ဒီစီမံကိန်းအရအမေရိကန်စီးပွားရေးကုမ္ပဏီတွေအနေနဲ့ဒေတာတွင်းမှာလိုအပ်နေတဲ့ Digital နည်းပညာကဏ္ဍမှာယင်းနှိမ့်မြှုပ်နှံနိုင်မှာဖြစ်ပါတယ်။လွတ်လပ်ပွင့်လင်းတဲ့ Indo-Pacific ဒေသဟာလွတ်လပ်ပွင့်လင်းတဲ့အင်တာနက်ရှိစေရမယ်ဆိုတဲ့ကျွန်တော်တို့ရဲ့တန်တိထံကိုထလောင်းအတီးပြုပြောကြားလိုပါတယ
်အာဆီယံ Smart City Partnership အစီအစဉ်ဟာဒေတာတွင်းကမြို့ကြီးတွေမှာ Digital နည်းပညာနဲ့ဆိုင်တဲ့ Electronic Transaction လို့လုပ်ငန်းတွေကိုလွယ်ကူမြန်ဆန်အောင် Electronic နည်းပညာကိုအသုံးပြုတာအပါအဝင်အခြေခံအဆောက်အုံကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှာဖြစ်ပါတယ်ဒါကြောင့်အာဆီယံအဖွဲ့ဝင်တနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကရန်ကုန်မန္တလေးနဲ့နေပြည်တော်စတဲ့မြို့ကြီးတွေမှာအဲ့ဒီနည်းပညာကဏ္ဍတွေမှာရင်းနှီးမြှုပ်နှံတာကူညီလှုပ်ဆောင်ပေးတာတွေပါဝင်မှာဖြစ်ပါတယ်တရုတ်နိုင်ငံကတစ်ဖက်မှာခေတ်သစ်ပိုလာမစီမံကိန်းကြီးချမှတ်အကောင့်ထဲပေါ်တာအပါအဝင်ဒေတာတွင်းမှာဩဇာလွှမ်းမိုးမှုကြီးထွားလာနေပေမဲ့လည်းပထဝီအနေအထားအရအရှေ့တောင်အာရှနဲ့ထိစပ်မှုမရှိတဲ့အမေရိကန်ကတရုတ်တို့နဲ့ရှင်ပြိုင်မှုအခက်အခဲရှိနေတာပါဒါကြောင့်အမေရိကန်ကသူ့ဘက်ကအားသာတဲ့နည်းပညာပိုင်းကဏ္ဍမှာယင်းနှိမ့်မြှုပ်နှံမှုတွေကိုလှုပ်ဆောင်လာတာဖြစ်တယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီကပြောရေးဆိုခွင့်ရှိသူကိုလာဖုံးမြင့်ကသုံးသပ်ပါတယ
်အမေရိကန်မှာအားသာတာ technology American digital economydigital infrastructure ဒါတွေကို American ပိုင်နိုင်တယ်သူတို့ဒီ innovative technology မှာသူတို့မှာ number 1အဲ့တော့အဲ့ဒီ innovative technology ပြောင်းလဲလာတဲ့ခေတ်စနစ်နဲ့အတူတူရှင်ပြီးတော့ဖွံ့ဖြိုးတိုးတက်စေနိုင်တယ်နေပေါ့ဗျာလိုအပ်နေတဲ့ဒီ camera hard infrastructure တွေမဟုတ်ဘဲ soft infrastructure ဖြစ်တဲ့ digital infrastructure ပေါ့အဲ့ဒါကို American ကဝင်ပြီးတော့အိတ်ကွက်လက်ကိုဖြည့်နိုင်တယ်ဆိုတော့သူတို့တည်တယ်တည်ရတဲ့အတွက်လည်းအဲဒီဥစ္စာကိုသူတို့ကအသုံးပြုပြီးတော့ဟို secure ဖြစ်အောင် cyber security ဘက်မှာဘယ်လိုမျိုးသောထောက်ပံ့မှုတွေလုပ်မလဲဒီ lemon ဓာတ်ကြီးဒီအစားအုပ်တွေလုပ်တဲ့အခါမှာလည်းဒီ digital နဲ့တွဲပြီးတော့ sustainable ဖြစ်တဲ့နည်းလမ်းမျိုးကိုသုံးနိုင်မလဲ smart နည်းလမ်းမျိုးကိုသုံးနိုင်မလဲအဲ့ဒါတွေကိုဆက်စဉ်းစားပြီးတော့တရုတ်ကမပေးနိုင်နဲ့ပေါ့ဗျာတရုတ်ကသိပ်ပြီးတော့အားမတားတဲ့ခါမှာ American ဒီ ကွက်လက်ကိုဝင်ဖြစ်ရလို့ကျွန်တော်တို့ကမြင်တယ်
သမ္မတထရမ့်အစိုးရဟာအရင်သမ္မတဘာရက်အိုဘားမားအစိုးရတုန်းကလောက်အရှေ့တောင်အာရှတိုက်အပေါ်အလေးပေးအာရုံစိုက်လှုပ်ဆောင်မှုမရှိလာပေမဲ့အခုချိန်မှာအင်ဒိုပစိဖိတ်နဲ့အရှေ့တောင်အာရှဒေသဘက်ကိုအာရုံပြန်ဆိုက်လာတာကြောင့်စင်ကာပူမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲပြင်ပမှာ အာဆီယံစီးပွားရေးအကြံပေးကောင်စီကဥဆောင်ပြုလုပ်တဲ့အခမ်းအနားမှာနိုဝင်ဘာလ12ရက်နေ့ကပြောကြားခဲ့တဲ့မင်ကွန်းအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ဖိတ်ခေါ်သွားတာနဲ့လည်းတိုက်ဆိုင်နေတာပါအမေရိကန်ကစီးပွားရေးကုမ္ပဏီတွေဟာမြန်မာနိုင်ငံအပေါ်အဆင့်တစ်ဆိုင်စိတ်ဝင်စားမှုရှိခဲ့ကြတဲ့အကြောင်းကိုကုလားဖုံးမြင့်ကဆက်ပြောပါတယ
်ကျွန်တော်တို့American ASEAN CY ကောင်စီရောကျွန်တော်တို့ကိုစားပြုတဲ့ကုမ္ပဏီတွေကရောဒီမြန်မာနိုင်ငံဆက်ပြီးတော့ပွင့်လင်းကြတဲ့မြန်မာနိုင်ငံကိုစိတ်လက်စိတ်ဝင်စားခဲ့တယ်။နောက်ပြီးတော့မြန်မာနိုင်ငံအပေါ်မှာလည်းမျှော်လင့်ချက်တွေရောယုံကြည်ချက်တွေရောများစွာထားခဲ့ဆိုတာပြည်ပဲ။လောလောဆယ်မှာအခုဒီဒေါက်တာဆူဂျီ ASEAN CY မှာပြောသွားတဲ့မိန့်ခွန်းကိုကျွန်တော်တို့ဝမ်းသာရရဆိုအကျိုးဆိုပါတယ်
။ American ပြည်ထောင်စုရဲ့ယင်းနှိမ့်မြုံနံမဲ့အစီအစဉ်တွေကပုံမကောက်မှန်ပြီးတရုတ်လိုကမ္ဘာနဲ့ပတ်ပြီးလေပင်းညစ်မဲ့စီမံကိန်းမျိုးမဟုတ်တဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောပါတယ်စင်ကာပူနိုင်ငံကအာဆီယံထိပ်သီး CEO ပဲပြင်ပမှာဒေါက်အောင်ဆန်းစုကြည်နဲ့တီးခြားတွေ့ဆုံစဉ်ကလည်းမြန်မာနိုင်ငံအနေနဲ့တရုတ်ရဲ့အကျိုးတွေပြည့်မသွားမိစေဖို့ဒုသမ္မတမိုက်ပန့်စ်ကသတိပေးပြောကြားခဲ့တယ်လို့အမေရိကန်သတင်းမီဒီယာတွေမှာရေးသားကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြသွားတာပါ